နယူးယောက်မြို့ကတိုက်ခန်းတွေအဆောက်အုံကြီးတစ်ခုကိုတနင်္လာနေ့ကမီးလောင်ကျွမ်းခဲ့ရမှာလူ19ဦးသေဆုံးပြီးအဲ့ဒီထဲမှာကလေးငယ်9ဦးပါဝင်တယ်လို့မိသားဌာနကပြောပါတယ်။မကြာသေးခင်ကဖြစ်ပွားခဲ့တဲ့မီးလောင်ကျွမ်းမှုတွေထဲမှာအဆိုးဝါးဆုံးတစ်ခုအဖြစ်မိသားဌာနကသတ်မှတ်ပါတယ်။နယူးယောက်တိုက်ခန်းမီးကြောက်လူ60ကျော်ဒဏ်ရာပြီး73ဦးကတော့ဆေးရုံပေါ်မှာအရေးပေါ်အခြေအနေကူးတနေရပါတယ်။သူတို့တဲကအများစုဟာမိခိုးကြောင့်အသက်ရှူကျက်တဲ့ဝေဒနာကိုအပြင်းထန်ခံစားရတယ်လို့နယူးယောက်မိသားဌာန FDNY အကြီးအကဲဒန်နီယာကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နယူးယောက်မြို့ Bronx အရက်ကနှစ်ဆောင်ပိုင်းတိုက်ခန်းတွင်းမှာမီးလောင်ကျွမ်းတဲ့ဒီမီးကိုမိသားသမား200လောက်နဲ့ငြိမ်သက်ခဲ့ရတယ်လို့ဆိုပါတယ်။ဒီမီးဟာရှူမီးလို့မယူဆရပါပဲ။ဘာကြောင့်လောင်ကျွမ်းမှုဖြစ်ခဲ့တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။